ဟာလေလုယာဖျားရှင်ရဲ့ကျေးဇူးတော်မြတ်ကိုထူရအတွက်ချီးမွမ်းပါတယ်ဒီညမှာကျွန်တော်တို့ခံယူနှလုံးသွင်းဖို့ပြင်ဆင်လာတဲ့နှုတ်ကပတ်တော်ရဲ့ခေါင်းစဉ်ကတော့သခင်ယေရှုနဲ့အဆက်အသွယ်မပြတ်ပါစေနဲ့ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ခံယူနှလုံးသွင်းဖို့ပဲဖြစ်ပါတယ်နှုတ်ကပတ်တော်အတွက်ဆုတောင်းကြပါစို့မေတ္တာရှင်ဖဖျားပြင်ဆင်ပေးသောအချိန်တိုင်းခွင့်ကောင်းအတွက်ကိုရောရဲ့ကျေးဇူးတော်မြတ်ကိုထူရအတွက်ချီးမွမ်းနေနားလည်နိုင်သောသဘောရှင်းလင်းသောသဘောကိုပြင်တော်ပြဖွင့်ပြတော်မူပါအုံတော်ခံမဲ့တိုင်းနှုတ်ရှာပစက်မှာလည်းအတူပါရှိတော်မူပါယေရှုဖျားကြီးမြတ်တော်နာမ၌အလွန်ယူတည်လင်းမဲ့စွာဖြင့်ဆက်ကအနန္တဆုတောင်းအစားပြုပါရစေ။ဘာအာမင်။ယုံကြည်သူဖျားရဲ့သာသမီတိုင်းရဲ့အသက်တာမှာဝိညာဉ်ရေးရာမှာယဉ်ကျေးကြီးထွားဖို့ဝိညာဉ်ထဲမှာအားပြည့်ဖို့ဆိုရင်မရှိမဖြစ်လိုအပ်တဲ့အရာတစ်ခုကတော့ယေရှုခရစ်တော်ဖျားနဲ့အဆက်အသွယ်မပြတ်သောအသက်တာရှိဖို့အထူးလိုအပ်တာဖြစ်ပါတယ်။အာမင်။နော်တို့နှုတ်ကပတ်တော်ထဲမှာယေရှုခရစ်တော်ဖျားကဒီလိုပြောထားပါတယ်။ရှင်ယောဟန်ခရစ်ဝင်အခန်းကြီး15အငယ်9မှာငါသည်စပြည့်နွယ်ပင်ဖြစ်၏။တင်တို့သည်အခက်များဖြစ်ကြ၏။အကျဉ်သူသည်ငါ၌တည်၍ငါသည်လည်းသူ၌တည်၏။ထိုသူသည်များစွာသောအသီးကိုတည်တတ်၏။ငါနှင့်ကွာလျင်တင်တို့သည်အဘယ်အမှုကိုမျှမတတ်နိုင်ကြလို့နှုတ်ကပတ်တော်ထဲမှာရှင်းလင်းစွာဖော်ပြထားတာဖြစ်တယ်။ဒါကြောင့်လောကအသက်တာနဲ့ဝိညာဉ်ရေးရာမှာများစွာသောကောင်းကြီးအသီးပွင့်တွေဝေဆာနိုင်ဖို့ယေရှုခရစ်တော်ဖျားနဲ့ကျွန်တော်ခိုင်မာမှန်ကန်စွာချိတ်ဆက်နေဖို့အထူးလိုအပ်တာဖြစ်ပါတယ်။အာမင်။ကျွန်တော်တို့တွေကမနက်ဖြန်တိုင်းကိုနှုတ်ထလာတဲ့အခါမှာဘယ်သူမှတော့အဆိုးတွေ၊တို့အခက်ခဲပြဿနာတွေကိုမျှော်လင့်ပြီးတော့နှုတ်ထလာတဲ့သူတွေတယောက်မှမရှိပါဘူး။ဒါပေမဲ့တစ်ခါတလေမှမမျှော်လင့်ဘဲနဲ့အခက်ခဲပြဿနာတွေကမဖိတ်ခေါ်ဘဲနဲ့တို့အသက်တာမှာရောက်ရှိလာတဲ့တတ်တာကိုတွေ့ရတာဖြစ်တယ်။ကျွန်တော်တို့ဒီအခက်ခဲပြဿနာတွေဆိုတာကလည်းသင်္ချာပုဒ်စာတပုဒ်လိုပါပဲ။အမရှိရင်အမှန်ရှိသမျှပဲဖြစ်တယ်။အဲဒါကြောင့်ဒီအခက်အခဲပြဿနာတွေကိုဘယ်လိုမတ်တက်နဲ့အဖြေရှာတယ်လဲဆိုတာကလည်းအရေးကြီးတာဖြစ်တယ်။ကျွန်တော်တို့လောကနီးဇာတိသဘောနဲ့အဖြေရှာရင်တော့ကျွန်တော်တို့လောကနဲ့ဆိုင်တဲ့အဖြေကိုပဲရရှိမှာဖြစ်တယ်။ဒါပေမဲ့ဘုရားကိုအားကိုးလျက်ဝိညာဉ်တော်ဘုရားရဲ့နီးမတ်တက်နဲ့ကျွန်တော်တို့အဖြေရှာမယ်ဆိုရင်တော့ကျွန်တော်စိတ်မှန်မှန်ကန်တဲ့အဖြေကိုရရှိမှာဖြစ်ပါတယ်။အဲဒါကြောင့်ဘယ်လိုအခြေအနေမျိုးပဲဖြစ်နေပါစေဘုရားကိုအားကိုးသောအတ္တတာနဲ့ကျွန်တော်တို့ကြုံဆုံလာရတဲ့အခက်အခဲပြဿနာတိုင်းကိုဝိညာဉ်တော်ရဲ့မတ်တက်နဲ့ဖြေရှာတတ်သောသူများဖြစ်ဖို့အရောက်တိုင်းကိုဖြာရှင်ကောင်းကြီးပေးပါစေ။အာမင်။ဟိုဒီနေ့မှာယေရှုခရစ်တော်ဖျားနဲ့အဆက်အသွယ်မပြတ်သောအသက်တာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတဲ့အခါမှာကျွန်တော်ခေါင်းစဉ်နှစ်ခုကိုယူဆောင်လာပါတယ်။နံပါတ်1ခေါင်းစဉ်အနေနဲ့ယေရှုခရစ်တော်ဖျားနဲ့အဆက်အသွယ်ပြတ်စေသောအရာများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြရအောင်။ရှင်လုကာခရစ်ဝင်အခန်းကြီး7အငယ်20ကနေ27မှာဖာရိရှဲတို့ဒီလာပြီဘုရားသခင်၏နိုင်ငံတော်သည်အဘယ်ကာလမှမတည်ပါမည်နည်းဟုမေးလျှောက်ကြလျင်ယေရှုကကောင်းကင်နိုင်ငံတော်သည်မျက်မြင်သောအရာ၌မတည်ဤအရာ၌ကြည်ပါထိုအရာ၌ကြည်ပါဟုပြောเสียအခွင့်မရှိအကြောင်းမူကဘုရားသခင်၏နိုင်ငံတော်သည်တင်တို့၏အထဲ၌ရှိသည်ဟုမိန့်တော်မူ၏အာမင်ဘုရားသခင်ကြီးဝရနိုင်ငံဖြစ်သောကျွန်တော်တို့ရဲ့မြင်ရတဲ့ဒီခန္ဓာကိုယ်ကြီးကိုကျွန်တော်တို့တန်ဖိုးထားပြီးစောင့်ရှောက်တတ်ဖို့အထူးလိုအပ်တာဖြစ်တယ်စာတန်ကလည်းကျွန်တော်တို့အလစ်အငိုက်ဝင်ရောက်သိမ့်ပိုက်ဖို့အတွက်အမြဲချောင်းမြောင်းနေတာဖြစ်တယ်။အဲဒါကြောင့်ကျွန်တော်တို့တတိမလစ်ဖို့မပေါ့ဆဖို့အတွက်ဒီနေရာကနေကျွန်တော်အားလုံးကိုတတိပေးလိုပါတယ်။ကျွန်တော်တို့ရဲ့အားနည်းချက်တွေကိုခွင့်ရယူပြီးတော့စာတန်ကအမြဲဝင်လာဖို့ချောင်းနေတာဖြစ်တယ်။ဘယ်အရာတွေလဲဆိုရင်ကျွန်တော်တို့လူစားတိရဲ့လူချင်းတတ်မှတ်စိတ်ကိုဖြစ်စေတဲ့တို့အာယုံ၅ပါးနဲ့ကျွန်တော်တို့အသက်တာကိုစုံစမ်းနှောက်ယှက်ဖို့ဝင်လာတတ်တာဖြစ်တယ်ကျွန်တော်တို့အာယုံ၅ပါးလို့ပြောလိုက်တာနဲ့ကျွန်တော်တို့အမြင်တွေအကြားတွေအနံ့အယတာနဲ့ကျွန်တော်တို့အတွေ့အထိတွေပါဝင်တာဖြစ်တယ်တို့မြင်ရတဲ့အမြင်တွေအပေါ်မှာအလွန်ကျွံတက်မှတ်တဲ့ဆွဲလန်းတဲ့အရာတွေကကျွန်တော်တို့လောကအရာမှာလဲကြဆင်းစီသလိုကျွန်တော်ဝိညာဉ်ထဲမှာလဲကြဆင်းစီဖို့ဖြစ်တယ်ဆိုတာကိုဒီနေရာကနေတတိပေးလိုပါတယ်ဒါဆိုရင်ကျွန်တော်တို့မြင်ရတဲ့အရာတွေပေါ်မှာအလွန်ကျွံတက်မှတ်ဆွဲလန်းခြင်းကကျွန်တော်တို့ရဲ့လောကနဲ့ဝိညာဉ်ရေးရာကိုကြဆင်းစီတဲ့အတွက်ထိုအရာတွေဝင်ရောက်လာတဲ့အခါမှာလည်းတမာတတိရှိဖို့အထူးလိုအပ်တာဖြစ်တယ်ကျွန်တော်တို့ဇကပုံတစ်ခုတောင်ရှိပါတယ်လှတာမဲ့ရင်ညစာခတ်တယ်ဆိုတော့ဇကားရှိတဲ့အားလျော်စွာပဲမြင်ရတဲ့အရာတွေပေါ်မှာတန်တန်ဆွဲလန်းသွားတဲ့အခါမှာကျွန်တော်တို့လောကအရာမှာလည်းကြဆင်းစီတဲ့အရာလေးတွေကိုကြုံတွေ့ရမှာဖြစ်တဲ့အတွက်ကြောင့်ထိုအရာပေါ်မှာလည်းကျွန်တော်တို့တတိရှိဖို့လိုအပ်တာဖြစ်တယ်ကျွန်တော်တို့မြင်ရတဲ့အရာတွေနဲ့ကျွန်တော်တို့ရဲ့ဝိညာဉ်ရေးရာမှာကြဆင်းစီတတ်တယ်လို့ကျွန်တော်ကြားရတဲ့အတန်တွေအားဖြင့်လဲကျွန်တော်တို့စာတန်ရဲ့ဝင်လာတတ်တဲ့လမ်းတွေဖြစ်တတ်တာဖြစ်တယ်။အဲလိုမယုံကြည်နိုင်တဲ့ဇကားတန်တွေအနှုတ်လက္ခဏာဆောင်တဲ့ဇကားတန်တွေကျွန်တော်တို့ယုံရင်ကြံတတ်တဲ့ဇကားတွေစတဲ့မြောက်များစွာသောအတန်တွေ ကျွန်တော်တို့အသက်တာထဲမှာဝင်ရောက်လာတဲ့အခါမှာနှုတ်ကပတ်တော်ဒီဟူသောဇကာနဲ့ကျွန်တော်တို့စစ်ပြီးတော့နားထောင်တတ်ဖို့လည်းလိုအပ်တာဖြစ်တယ်ကျွန်တော်တို့ဗေရီမြို့သားတွေလိုမျိုးပဲဘလို့အရာတွေပဲဖြစ်နေပါစေနှုတ်ကပတ်တော်နဲ့ချိန်ထိုးပြီးတော့သူတို့ရဲ့အသက်တာမှာမှန်တယ်မှန်မှန်တယ်ဆိုတာကိုခံယူတယ်လို့မျိုးတို့ယုံကြည်သူဖျားရဲ့တာသမီတိုင်းရဲ့အသက်တာမှာလည်းကြားရတဲ့အတန်တွေကိုတို့နှုတ်ကပတ်တော်စကားနဲ့စစ်ပြီးတော့ကိုယ့်ရဲ့အသက်တာဝิญဉေးရရင်ကြက်ကြီးထွားဖို့အတွက်ခံယူနှလုံးသွင်းဖို့ပဲဖြစ်တယ်ဆိုတာကိုအနေငယ်ပြောပြလိုတယ်တို့အနတ်တွေအရသာတွေပေါ်မှာတန်တန်ဆွဲလန်းပြီးတော့ရင်မူးမိရင်လဲတို့လောကအရာမှာရောတို့ဝิญဉေးရမှာလဲကြာစင်းစေဖို့ဖြစ်စီတာဖြစ်တယ်ကျွန်တော်တို့မြင်တာတဲ့ဥပမာပေးရမယ်ဆိုရင်ကျွန်တော်တည်တည်ရက်တွေမူးယစ်စည်းဝါးတွေအပေါ်မှာကျွန်တော်တို့အဲ့ဒီအနတ်အရသာတွေအပေါ်မှာကျွန်တော်တန်တန်ဆွဲလန်းပြီးတော့ကျွန်တော်တို့ထိုအရာတွေအပေါ်မှာခုံမင်းနေမယ်ဆိုရင်ကျွန်တော်တို့လောကအရာမှာလည်းတည်ကြပေါက်ကြဆင်းစေဖို့ဖြစ်နိုင်တယ်လို့ကျွန်တော်တို့ဝิญဉ်တဲမှာလည်းဘလို့မှတူတက်စရာအကြောင်းမရှိနိုင်ဘူးဖြစ်တယ်။ဘာလို့ဆိုတော့ကျွန်တော်တို့အရက်တောက်ပြီးမှဖျားနဲ့အချိန်ယူမယ်ဆိုပြီးတော့ပြောတဲ့သူဘယ်သူမှမရှိဘူး။ထိုနည်း၎င်းပဲမူးယစ်စည်းဝါး30ပြီးမှအဖျားနဲ့အချိန်ယူမယ်ဆိုပြီးတော့ပြောတဲ့သူလည်းဘယ်သူမှမရှိဘူးဖြစ်တယ်။အဲဒါကြောင့်ထိုအရာတွေကိုရှောင်ကျင်ဖို့တကယ်လို့ထိုအရာတွေကိုသုံးဆွဲနေတဲ့သူတွေရှိတယ်ဆိုရင်လည်းအချိန်ပြီးကျွန်တော်တို့နောင်တတရားနဲ့အဖျားရဲ့မျက်မှောက်တော်တွေကိုတူးဝင်ချင်းကက်လျက်တို့ဖျားနဲ့တာ၍အချိန်ယူရတော့အတ္တတာရှိဖို့ညီကောင်မောင်မတွေကိုဒီနေရာနေ့ခွန်အားပေးလိုပါတယ်။တို့အထီးတွေ့အားဖြင့်တို့ဝิญဉေရေးရကိုကြာဆင်းစေဖို့အတွက်စာတန်ဒီကလှုပ်ဆောင်တဲ့အရာတွေကတော့တို့ကိလေသာညညူးခြင်းကိုဖြစ်စေပြီးတော့ကျွန်တော်တို့ဖျားနဲ့ဝေးစေဖို့တွေးဆောင်နေအရာပဲဖြစ်တယ်။တို့ရှန်စုံကဲ့သို့နာဇရီလူတယောက်ကိုတောင်မှဝิญဉေးရမှာကြာဆင်းဖို့အတွက်စာရန်တွေးဆောင်လိုက်တဲ့အရာကမထီမတွေးရမယ့်အရာတွေကိုထီတွေးစေဖို့အတွက်တွေးဆောင်ပြီးတော့ရှန်စုံကိုစုံစမ်းနှောက်ရှက်ခဲ့တာဖြစ်တယ်။ကျွန်တော်ယောသရဲ့အသက်တာမှာလဲပေါတိဖာရဲ့အမျိုးသမီးအားဖြင့်စုံစမ်းခြင်းကိုခံရပေမဲ့ယောသကထွက်ပြေးပြီးတော့ထိုအရာကိုရှောင်ရှားနိုင်ခဲ့တာဖြစ်တယ်။အဲဒါကြောင့်ကျွန်တော်တို့ယုံကြည်သူဖျားရဲ့တာသူမီတိုင်းရဲ့အသက်တာမှာလည်းဒီအထီးအတွေ့အားဖြင့်ဇာရန်ကစုံစမ်းနှောက်ရှက်လာပြီးဆိုရင်တမာတတိရှိစွာဖြင့်ရှောင်ထွက်သွားလာနိုင်ဖို့အတွက်လည်းအထူးလိုအပ်တာဖြစ်ပါတယ်။ကျွန်တော်ကြံ့ကြက်တစ်ချက်ကိုဖျက်ပြခြင်းပါတယ်။ယောမဩဝါဒစာအခန်းကြီး၈အငယ်၈မှာဇာတိပဂတိ၌ကျင်လည်သောသူတို့သည်ဖျက်ခင်ဤစိတ်တော်နဲ့မတွေ့နိုင်ကြလို့နှုတ်ခွက်တော်ထဲမှာရှင်းလင်းစွာဖော်ပြထားတာဖြစ်တယ်။အဲဒါကြောင့်ခုနပြောသွားတဲ့ကျွန်တော်တို့အာယုံ၅ပါးတည်းဟူသောကျွန်တော်တို့လူဇာတိရဲ့အလိုထဲမှာကျင်လည်ပြီးတော့ကျွန်တော်တို့စာတန်ရဲ့နိုင်ငံထဲမှာရောက်လို့ရောက်မှမတိတဲ့ညီကိုမောင်မတွေအထူးတတိချက်ဖို့လိုအပ်တာဖြစ်တယ်။ကျွန်တော်တို့ထူအရာထူဇာတိတွေထဲမှာပြည့်ကျင်လည်နေတယ်ဆိုရင်ကျွန်တော်တို့ကိုးကွယ်တဲ့ဖျားကနှစ်သက်တဲ့အရာမဟုတ်ဘူးဆိုတာဒီကြမ်းကြက်အားဖြင့်ကျွန်တော်တို့တွေ့ရတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဖျားနဲ့အဆက်တွေပြတ်စီမဲ့ဒီအချက်တွေကိုလည်းကျွန်တော်တို့တတိထားပြီးတော့တို့တမာတတိနဲ့ရှောင်ကျင်သွားလာတတ်ဖို့လိုအပ်တာဖြစ်ပါတယ်။ကျွန်တော်တို့ဖျားရဲ့အဝင်းအဝိုင်းထဲမှာနေထိုင်နေဆိုတာကတကယ်အဖြူရောင်နယ်မြေမှာနေထိုင်တယ်လို့မျိုးပါပဲ။တို့ပျော်ရွှင်ခြင်းတွေဝမ်းမြောက်ခြင်းတွေတို့လုံခြုံခြင်းတွေဘေးကင်းခြင်းတွေကအပြည့်အဝနေရာယူထားတာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ခုနပြောသွားတဲ့အချက်တွေထဲမှာကျွန်တော်တို့ရဲ့အတ္တကနင်းမြုပ်နေတယ်ဆိုရင်ကဒါကကျွန်တော်တို့ဖျားရဲ့အဝင်းဝိုင်းထဲမှာမရှိတော့ဘဲနဲ့စာတန်ရဲ့အဝင်းဝိုင်းတဲကိုရောက်သွားနိုင်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပျက်စီးခြင်းတွေကျွန်တော်တို့စိတ်မသာညှိသွားခြင်းတွေနဲ့တကယ်မကောင်းတဲ့အရာတွေပဲကြီးစိုးနေမှာဖြစ်တယ်အဲဒါကြောင့်ထူအရာတွေထဲမှာနင်းမြုပ်နေတယ်ထူအရာတွေထဲမှာရောက်ရှိနေတယ်ဆိုရင်အချိန်မီနောင်တတရားနဲ့ဖျားရဲ့အဖြူရောင်နေမြေဖျားရဲ့အဝင်းဝိုင်းတဲကိုနောင်တတရားနဲ့အချိန်မီပြန်ရောက်လာနိုင်စီဖို့အတွက်လည်းညီကိုမောင်တို့တွေကိုမေတ္တာနဲ့ပြန်ပြန်လဲပြီးတော့ခွန်အားပေးလိုပါတယ်။ရှင်မတ်တဲခရစ်ဝင်အခန်းကြီး7အငယ်43နဲ့45မှာညီညူသောနတ်ဒီလူတွေကထွက်လျင်6ကတ်သောအရတု၌လှဲ့လေ၍ညီဝိချင်းကိုရှာတတ်၏မတွေ့လျင်ငါသည်ထွက်ခဲ့သောနေမြဲအိမ်သို့ပြန်ရောက်အောင်မီဟုဆို၍ရောက်သောအခါထိုအိမ်သည်လွတ်လပ်၍တုတ်တင်ပြင်ဆင်လျက်ရှိသည်ကိုတွေ့သောမိမိထက်သာ၍ညစ်ညူသောနတ်ဆိုးခုနှစ်ယောက်ကိုခေါ်ပြီးလင်ထိုလူတဲသို့ဝင်၍နေကြ၏ထိုလူဤနောက်ဖြစ်ဟန်သည်ရှေ့ဖြစ်ဟန်ထက်သာ၍ဆို၏ဆိုးညစ်သောဤလူမျိုး၌ထိုနည်းတူဖြစ်လက်တန်းဟုမိန့်တော်မူ၏အာမင်ဒါကယေရှုခရစ်တော်ဘုရားကနှုတ်ကပတ်တော်ထဲမှာပြောသွားတဲ့စကားလေးပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့ကိုခန္ဓာဟာလွတ်လပ်လာဟာပြင်လို့ထားလို့မရတဲ့အရာတစ်ခုဖြစ်တယ်ဆိုတာကျွန်တော်ဒီနှုတ်ကပတ်တော်အပြင်သိရတာဖြစ်တယ်။တို့ရဲ့ ခန္ဓာစိတ်ဝိညာဉ်၃ပါးစလုံးမှာဖျားကိုကျွန်တော်တို့နေရာအပြည့်ဝပေးဖို့လိုအပ်တာဖြစ်တယ်။ဘာလို့ဆိုရင်ကျွန်တော်တို့ဖျားကိုနေရာအပြည့်ဝမပေးထားဘူးဆိုရင်ကျွန်တော်တို့ဖျားမဟုတ်တဲ့တခြားအရာတွေကကျွန်တော်တို့နေရာယူဖို့အတွက်အများအန်းချောင်းမြောင်းပြင်ဆင်နေတာဖြစ်တယ်ဆိုတာကိုဒီကြံ့ကြက်အားဖြင့်လည်းသိရတာဖြစ်တဲ့ကြောင့်ကျွန်တော်တို့ရဲ့ခန္ဓာစိတ်ဝိညာဉ်၃ခုစလုံးမှာကျွန်တော်တို့အထက်လိုက်အလွာလိုက်အကန့်လိုက်တိုင်းမှာကျွန်တော်တို့ဖျားကိုနေရာပေးဖို့တက်ဖို့အထူးလိုအပ်တာဖြစ်တယ်ဆိုတာကိုဒီနေ့မှာညီကိုမောင်မတွေကိုခွန်အားပေးလိုပါတယ်ဖျားကိုနေရာပေးလာတဲ့အခါမှာခုနစာတန်ကတိုက်ခိုက်လာမဲ့စုံစမ်းနှောက်ယှက်ခြင်းအမျိုးမျိုးတိုင်းကိုဒီကျွန်တော်တို့အသက်တာထဲမှာထည့်သွင်းထားတဲ့ဖျားရဲ့နှုတ်ကပတ်တော်စကားဒီအပြင်ကျွန်တော်တို့စစ်စစ်ချလိုက်တဲ့အခါမှာကျွန်တော်တို့အသက်တာထဲမှာဘလို့မှမကတ်ရောက်နိုင်တယ်လို့ဘလို့မှကျွန်တော်တို့အသက်တာထဲမှာမဝင်ရောက်နိုင်ဘူးဖြစ်တယ်ဆိုတာကိုကျွန်တော်တို့သိရမှာဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ရဲ့နေ့စဉ်အသက်တာမှာအမြဲတမ်းနှုတ်ကပတ်တော်တွေကိုတူမိတတ်ဖို့ကျွန်တော်တို့ဖျားကိုအချိန်ပေးတတ်ဖို့ကျွန်တော်တို့ဖျားကိုကိုယ့်ရဲ့အသက်တာမှာအမြဲတမ်းနေရာယူအုပ်စိုးစေဖို့အတွက်ကျွန်တော်တို့ယုံကြည်သူဖျားရဲ့တာသမီအရောက်တိုင်းစီတိုင်းမှာထိုဝိညာဉ်ရရှိစေဖို့ရောက်တိုင်းကိုဖျားရှင်ကောင်းချီးပေးပါစေအာမင်တို့ဒုတိယကောင်းစဉ်အနေနဲ့လိုက်လျှောက်အသက်ရှင်ရမယ့်အရာများဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်တို့ဆင်ခြင်နှလုံးသွင်းကြရအောင်တို့ယေရှုခရစ်တော်ဖျားနဲ့အဆက်အသွယ်မပြတ်သောအသက်တာရှိဖို့ဆိုရင်ကျွန်တော်တို့ဖျားနဲ့မှန်ကန်သောဆက်ဆံရေးတည်ဆောက်ဖို့လည်းလိုအပ်တာဖြစ်ပါတယ်တို့ယေရှုခရစ်တော်ဖျားလောကမှာလူသားတိခံယူတဲ့အခါမှာတို့ဖျားနဲ့အမြဲအဆက်အသွယ်မပြတ်သောဆက်ဆံရေးကိုအမြဲပြုလုပ်တာကိုကျွန်တော်တို့ကျမ်းစာတွေအပြင်လည်းတွေ့ရတာဖြစ်တယ်ကျွန်တော်တို့တောထဲမှာလည်းဖျားနဲ့အချိန်ယူတယ်တို့တောင်ပေါ်မှာလည်းဖျားနဲ့အချိန်ယူတယ်တို့ဥယျာဉ်ထဲမှာလည်းဖျားနဲ့အချိန်ယူပြီးတော့ကောင်းကင်အဖနဲ့အမြဲတမ်းရင်းနှီးသောဆက်ဆံရေးမပြတ်သောဆက်ဆံရေးကိုတည်ဆောက်ထားတာကိုယေရှုခရစ်တော်ဖျားအသက်တာအပြင်တွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာမှာလည်းမှန်ကန်စွာဖျားနဲ့အချိန်ယူပြီးတော့တို့ဖျားနဲ့စကားပြောရမယ့်အရာတွေတို့ဖျားနဲ့အချိန်ယူရမယ့်အရာတွေကျွန်တော်တို့ကျန်းစာဖတ်ခြင်းစုတောင်းခြင်းအားဖြင့်တို့ရဲ့ဝိညာဉ်ရေးရာရင့်ကျက်ကြီးထွားဖို့ကျွန်တော်တို့ပုံမှန်လှုပ်ဆောင်တတ်သောအသက်တာရှိဖို့လည်းလိုအပ်တာဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်လှုပ်ဆောင်မှုတိုင်းမှာဇာတိသဘောကိုပယ်ရှားပြီးတော့ကျွန်တော်တို့ဝိညာဉ်သဘောနဲ့စဉ်းစားတတ်ဖို့လည်းလိုအပ်တာဖြစ်တယ်။ကျွန်တော်တို့ဝိညာဉ်တော်ဖျားကိုနေရဲ့အစဉ်ဦးဆောင်ဖို့အခွင့်အရေးပေးရမှာလည်းဖြစ်ပါတယ်။ဘာလို့ဆိုကျွန်တော်တို့ဇာတိသဘောကိုအခွင့်အရေးပေးရင်ကျွန်တော်တို့မှားယွင်းနိုင်တဲ့ကြောင့်အမြဲတမ်းကျွန်တော်တို့လှုပ်ဆောင်မှုတစ်ခုချင်းစီတိုင်းမှာဝိညာဉ်တော်ဖျားကိုအမြဲတမ်းဦးဆောင်စေတော့အသက်တာရှိဖို့ရောက်တိုင်းစီကိုဖျားရှင်ကောင်းချီးပေးပါစေ။တို့တုတ်တန်ကျန်းအခန်းကြီး3အငယ်5ကနေ6ကိုတွေ့ရင်လူတို့ကဖတ်ကြရအောင်။တုတ်တန်ကျန်းခန်းကြီး3အငယ်5ကနေ6မှာထာဝရဖျားကိုစိတ်လုံးအကျွမ်းမဲ့ကိုးစားလို့ကိုညံကိုအမိမပြုနဲ့သွားလီယာ၌ထာဝရဖျားကိုမျက်မှောက်ပြုလို့တို့ပြုလျင်တင်ဤလန်ခီတို့ကိုပဲ့ပြင်တော်မူမည်အာမင်ကျွန်တော်တို့ရဲ့မနက်ဖြန်တိုင်းကျွန်တော်တို့ရှောက်လန်းရမယ့်လန်ခီတိုင်းမှာကျွန်တော်တို့ထာဝရဖျားကိုအမြဲတမ်းကိုးစားရတော့အသက်တာရှိဖို့အထူးလိုအပ်တာဖြစ်တယ်ကျွန်တော်တို့ကိုယ်စိတ်ကိုအာမကိုပဲနဲ့ထာဝရဖျားပေါ်မှာကျွန်တော်တို့စိတ်လုံးအကျွမ်းမဲ့ကိုးစားတတ်သောသူရဲ့အသက်တာမှာဘုရားကအမြဲတမ်းမှန်ကန်သောလမ်းကြောင်းတွေမှန်ကန်သောအဖြေတွေမှန်ကန်သောကောင်းမြတ်ဆုံးလင်ခြင်းတွေနဲ့ကျွန်တော်တို့အမြဲတမ်းလမ်းပြနေတာဖြစ်တယ်အာမင်အဲဒါကြောင့်ကျွန်တော်တို့ရဲ့မနက်ဖြန်တိုင်းကိုထာဝရဘုရားကိုကိုးစားသောအသက်တာနဲ့ကြော်ဖြတ်သွားလာတတ်ဖို့အထူးလိုအပ်တာဖြစ်ပါတယ်ကျွန်တော်တို့ရဲ့အသက်တာမှာအမြဲလွှမ်းမိုးတဲ့သူတွေကကျွန်တော်တို့နာမည်ကြီးတဲ့အမှုပညာရှင်တွေထင်ရှားကြော်ကြားတဲ့သူတွေမဖြစ်ရဘဲနဲ့ကျွန်တော်ဘုရားရဲ့နှုတ်ကပတ်တော်တွေကသာလျှင်ကျွန်တော်လွှမ်းမိုးနေရာယူသောအသက်တာရှိဖို့အထူးလိုအပ်တာဖြစ်ပါတယ်အာမင်ကျွန်တော်ကောလောသဲဩဝါဒစာအခန်းကြီး3အငယ်23ကိုတွေ့ရင်အတူတူဖတ်ကြရအောင်လူ၏အမှုကိုသာဆောင်ရွက်တကယ်တော့မဟုတ်သခင်ဖျား၏အမှုကိုဆောင်ရွက်တကယ်တော့ပြုလေသည်များတို့၌စေတနာစိတ်နှင့်ပြုကြလောလို့နှုတ်ကပတ်တော်ထဲမှာပြောပြထားတာဖြစ်ပါတယ်အဲဒါကြောင့်ဘယ်အမှုအရာကိစ္စကိုပဲဖြစ်နေပါစေတို့တို့လှုပ်ဆောင်တဲ့အခါမှာလူရဲ့အမှုကိုလှုပ်ဆောင်တကယ်တော့မဟုတ်ဘဲနဲ့တကယ်သခင်ဖျားရဲ့အမှုတော်မြတ်ကိုလှုပ်ဆောင်နေတာဖြစ်တယ်ဆိုတာကိုသိရှိခံယူနှလုံးသွင်းပြီးတော့ကျွန်တော်တို့လှုပ်ဆောင်တတ်ဖို့လည်းအထူးလိုအပ်တာဖြစ်ပါတယ်။တို့ဖျားရဲ့သားသမီးကျွန်တော်တို့တွေကခရစ်တော်၌တည်သောအသက်တာဖြစ်လို့ကျွန်တော်တို့အမြဲတမ်းကိုယ့်ကိုယ်ကိုပုံသွင်းပြုပြင်တတ်ဖို့လည်းလိုအပ်တာဖြစ်တယ်။ကျွန်တော်တို့နှစ်ကောအခန်းကြီး9အငယ်7မှာဒီလိုပြောထားပါတယ်။လူမီဒီကခရစ်တော်၌ရှိလျင်အသစ်ပြုပြင်သောတရားဝါဖြစ်၏။ဟောင်းသောအရာတို့သည်ပြောင်းလဲ၍ခတ်သိမ်းသောအရာတို့သည်အသစ်ဖြစ်ကြပြီ။အာမင်။ကျွန်တော်တို့ကားအင်ဂျင်များလိုပဲ ကျွန်တော်တို့ပြုပြင်တဲ့အခါမှာမလိုအပ်တဲ့အရာတွေကိုဖြုတ်ရတဲ့အရာတွေရှိတယ်ကျွန်တော်တို့အစ်စ်လဲလဲရတဲ့အပိုင်းတွေလည်းရှိတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဝิญဉ်ရေးရမှာကျွန်တော်တို့ဝิญဉ်ရေးရကိုအဓိကမောင်းနေနေတဲ့တို့ဝิญဉ်အင်ဂျင်မှာဘယ်အပိုင်းတွေကကျွန်တော်တို့ဖြုတ်ဖို့လိုအပ်တယ်လဲတို့ဘယ်အပိုင်းတွေကတော့အစ်စ်လဲဖို့လိုအပ်တယ်လဲဆိုတာကိုကျွန်တော်တို့စဉ်းကျင်နှလုံးသွင်းဖို့လိုအပ်တာဖြစ်တယ်။ကျွန်တော်တို့ဝิญဉ်ရေးရမှာမလိုအပ်တဲ့ကျွန်တော်မှားရင်းတဲ့အတွေးအခေါ်အကြံစီတွေကျွန်တော်တို့မယုံကြည်နိုင်ခြင်းတွေကျွန်တော်တို့ဝิญဉ်ရေးရကိုလမ်းလွှဲစေနိုင်တဲ့အမျိုးမျိုးသောအကြောင်းအရာတွေကိုကျွန်တော်တို့ဝิญဉ်တဲ့ကနေဖယ်ရှားတတ်သောအသက်တာရှိဖို့အထူးလိုအပ်တာဖြစ်တယ်။ယေရှုခရစ်တော်ဖျား၌ရှိသောကျွန်တော်တို့အတ္တသောစိတ်သဘောထားတွေကိုကျွန်တော်တို့ဝิญဉ်ထဲမှာထည့်သွင်းပြီးတော့လဲလှယ်တတ်ဖို့လည်းလိုအပ်တာဖြစ်ပါတယ်။အာမင်။ကျွန်တော်တို့ဒီဝิญဉ်ထဲမှာမလိုအပ်တဲ့အရာတွေဖြုတ်လဲပြီးပြီဆိုရင်တော့ကျွန်တော်တို့ရဲ့ဝิญဉ်အင်ဂျင်ကတကယ့်ကိုမှဆွမ်းအင်ပြေးသွားတဲ့အင်ဂျင်နဲ့အတူကျွန်တော်တို့ဖျားရှင်ရောက်ရှိလို့တဲ့ကျွန်တော်တို့ပန်းတုံးတိုင်ကိုကျွန်တော်တို့ကောင်းမွန်စွာအစဉ်ပြေစွာချုံးမွေစွာလွယ်ကူစွာနဲ့ရောက်ရှိနိုင်မှာဖြစ်ပါတယ်အာမင်ကျွန်တော်တို့ဒီညမှာခံယူရတဲ့နှုတ်ကပတ်တော်ဖြစ်တဲ့ကျွန်တော်တို့ခင်ယေရှုခရစ်တော်ဖျားနဲ့အဆက်အသွယ်မပြတ်သောအသက်တာဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ရှောင်ကျင်ရမယ့်အရာတွေကျွန်တော်တို့လှုပ်ဆောင်ရမယ့်အရာတွေကိုစင်ကျင်နှလုံးသွင်းလျက်ကျွန်တော်တို့ဖျားရောက်စေခြင်းနဲ့ပန်းတုံးတိုင်ကိုကောင်းမွန်စွာအစဉ်ပြေစွာချုံးမွေစွာရောက်ရှိနိုင်တော်သူများဖြစ်စေဖို့ရောက်တိုင်းကိုဖျားရှင်ကောင်းချီးပေးပါစေလို့ဆုတောင်းရင်းနဲ့ဒီညနှုတ်ဘက်တော်ဝင်မြခြင်းကိုအဆုံးသတ်လိုပါတယ်ညီကိုမောင်မမရောက်တိုင်းစီကိုဖျားရှင်ထူကောင်းချီးပေးပါစေအာမင်